ချင်းပြည်နယ်တောင်ပိုင်းပလဲဝဒေသမှာဒီလ15ရက်နေ့ကစတင်ပြီးတိုက်ပွဲတွေအတန်အသင့်ငြိမ်သက်နေခဲ့ပြီးမိမိနေရာကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်ပြည်သူတွေအတွက်စာနာရိတ်ခါနဲ့အကူအညီထောက်ပံ့ရေးပစ္စည်းတွေပို့ဆောင်နေပါတယ်။အစိုးရဘက်ကကောက်ယူရရှိတဲ့စည်ရင်အရာဒုက္ခသည်ဥယျာဉ်3ဝကျော်ရှိတယ်လို့ပြောဆိုထားပြီးရခိုင်လက်နက်ကင်ဘက်ကတော့ထပ်မံထွက်ပြေးနေသူတွေရှိကြောင်းပြောပါတယ်။ပလဲဝဒေသဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ချင်းပြည်နယ်ပလဝဒေသဘက်မှာဒေလာဆန်းကရယာစတင်ပြီးရက်တက်တက်နှစ်ပတ်ကြာတိုက်ပွဲတွေပြင်းထန်ခဲ့ရာကဒီအပိုင်းအတွင်းမှာတော့တိုက်ပွဲတွေရက်တက်နေခဲ့ပါတယ်ဒီကတိမှာတော့တိုက်ပွဲကြောင့်ထွက်ပြေးနေရတဲ့ဒေသခံတွေကိုကူညီထောက်ပံ့ဖို့အတွက်စတင်ဆောင်ရွက်နေပြီဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ
်ပလဝမှာကျွန်တော်တို့သွားပြီးတော့ထောက်ပံ့နေ300ရိုးဒီနေ့သွားထောက်ပံ့နေပြီကျွန်တော်တို့ချင်းရပြည်နယ်ဦးစီးမှုသွားနေတယ်တော့ဒီနေ့သွားနေတယ်အိမ်မှာ300ကျော်ထပ်တိုးမရှိဘူးတဲ့
ဒုက္ခသည်တွေအချင်းပြည်နယ်အစိုးရနဲ့ပလဲဝမျိုးကန်တွေကရိတ်ခါဆန်ဆေးဝါးနဲ့ဝိတ်ထယ်တွေပို့ဆောင်ခဲ့တယ်လို့ရုပ်ရှင်သေုပ်ဆောင်ဝေလူကျော်ရဲ့ပရာဟိတအဖွဲ့ကလည်းဒီမနက်မှာလိုက်ပါသွားကြောင်းပလဲဝမျိုးကကူညီရေးဆောင်ရွက်နေသူတဦးကပြောပါတယ်AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကပြန်ကြားရေးတာဝန်ခံခိုင်တုခကတော့ပလဲဝဒေသကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
တဲ့ပွေးကတော့လုံးလုံးစိတ်တက်နေပြီ။အဲဒီဆင်းရဲနေဒီကဟိုတဲ့ပွေးတွေမရှိကြနဲ့လည်းပဲနော်ဆင်းရဲနေမှာတော့အဲဒီဗမာတမ်းတို့ရခမသုံးခွန်ခွန်ကနေအဲဒီပြည်လည်းဝါရာစစ်ပေါ်အဲဒီဥစ္စာကိုတို့မီးချိုးပြစ်တဲ့ကြ။အင်ဂျင်50ကျော်လောက်ပါတော့အခုတို့ရှိနေအဲဒီနော်ဒီအဲဒီစစ်တဲ့ဒေတာတွေကနေဒီ IDP တွေပေါ့နော်စစ်ဆောင်ပြည်သူတွေကလည်းပဲကျွန်တော်တို့ထုံးကြောက်တဲ့ဒေတာတွေကို900ကျော်600မီပါလောက်ရောင်းနေကြပြီ။
ပွင့်လိုင်ဝရွာမိရှုခံရတဲ့တရင်ကိုတော့တီးကြားအတီးပြုချက်မရပါဘူးပလဝမျိုးကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူကလည်းဒီတရင်ကိုအတီးပြုလို့မရသေးကြောင်းအခုလိုပြောပါတယ
်ကြားထားလေဆိုတာတော့ခုနလိုမိရှုခံရတာဆိုတာအဲ့လိုကိုကြားတာပေါ့ဒါမှမဟုတ်အဲ့ဒီတရင်ကဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့ဖုံးလမ်းပြီးမှအဆက်တွေလှုပ်ကြည့်ဖို့လှုပ်တာပေါ့မရဘူးဖုံးအဆက်တွေမရဘူးပေါ့အခုရက်ပိုင်းကသူတို့ကဖုံးဆိုင်ပိတ်ထားတယ်ဟိုလုံခြုံရေးအနေထားမဟုတ်လို့လားမသိအဲ့လိုဖြစ်နေတာအဲ့တော့ကျွန်တော်တို့ကအဲ့ဒီရွာလူတွေလမ်းမှာချိတ်လို့မရဖြစ်တာဟုတ်မဟုတ်ဆိုတာလေ
ဒီလ10ရက်နေ့ကပလဝမြို့နယ်နုံဘူးကျေးရွာအနီးမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့ရခိုင်တပ်ဖွဲ့ကပြစ်ခတ်တာကြောင့်အသက်21နှစ်အရွယ်စမှုလက်မှုသိပ်ပံဒုတိယနှစ်ကျောင်းသားတဦးသေဆုံးပြီးအမျိုးသမီး3ယောက်ထိခိုက်ဒဏ်ရာရရှိကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ချင်းပြည်နယ်တောင်ပိုင်းပလဝနယ်အတွင်းမှာတိုက်ပွဲတွေကြောင့်မတီးမငိမ်ဖြစ်နေသလိုရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလည်းဘုံပေါက်ကွဲတာတွေနဲ့ဘုံတွေးရှိတာတွေကြောင့်လုံခြုံရေးတိုးမြင့်ထားရပါတယ်။ဒီလ16ရက်နေ့ကစစ်တွေရန်ကုန်အဝေးပြေးကာလန်ဘေးမှာလက်လုံပိုင်းတချို့တွေးရှိရှင်းလင်းခဲ့ရကြောင်းရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကပြောပါတယ
်။ဘယ်နှစ်ပိုင်းမှတွေ့တာကြောက်တော့လည်းဘုံတွေကြောနေစားပါဘယ်နှစ်ရှစ်နိုင်ချင်မင်းတော့မှာပရမတ်တွေ့တာ3လုံးဒုတိယလုံးဆို4လုံးပေါ့။ကလမဘီမိုင်းနိုင်ပြောမယ်243မိုင်တစ်ဖာလုံးနဲ့244မိုင်ကြားဓမ္မရက်မှာမင်းကြားဘက်မှာမိုင်းကြီးကွဲတယ်လေအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ညစဉ်ကလဘီပဲညာရှင်းတာပေါ့နော်ညစဉ်မတင်ကားဘွေရမြေကြီးပုံတွေ့တဲ့အတွက်အဲ့ဘော်တွေ့တဲ့ဆံမှာအဲ့ပထမ3လုံးတွေ့တယ်ဒုတိယ2လုံး4လုံးဖြစ်တာပေါ့အဲ့တော့ဒီတပ်မတော်ကဒီစစ်စစ်ရင်အင်ဂျင်နီယာတပ်ဖွဲ့နဲ့ရဲတပ်ဖွဲ့နဲ့ပူးပေါင်းပြီးတော့ရှင်းလင်းလိုက်တော့တက်မဲ့ပြီးပေါ်လိုက်တာပေါ့15ချိန်မှပြီးပါပါတယ်က
ဒီလ15ရက်နေ့မနက်9နာရီကျော်ကမင်းပြားမြို့နယ်ရန်ကုန်စစ်တွေကာလမိုင်းတိုင်အမှတ်84မိုင်4ဖာလုံးအနီးမှာမိုင်း3လုံးပေါက်ကွဲခဲ့တယ်လို့ညနေ3နာရီကျော်မှာမြောက်ဦးမြို့နယ်ရန်ကုန်စစ်တွေကာလမိုင်းတိုင်အမှတ်116မိုင်3ဖာလုံးအနီးမှာမိုင်း3လုံးပေါက်ကွဲခဲ့ပါတဲ့ဒီပေါက်ကွဲမှု2ကြိမ်လုံးဟာတက်မရော်ရင်တန်းဖြတ်တန်းစင်မှာပေါက်ကွဲတာဖြစ်ပါတဲ့ပထမပေါက်ကွဲမှုမှာတက်မရော်မော်တော်ယာဉ်3စီးကိုမိုင်းစားထိမှန်တာတွေရှိပေမဲ့တပ်ဖွဲ့ဝင်တွေထိခိုက်တာမရှိကြောင်းနဲ့ဒုတိယပေါက်ကွဲမှုမှာမော်တော်ယာဉ်နဲ့တပ်ဖွဲ့ဝင်တွေထိခိုက်တာမရှိပဲအနီးအနားကဖြတ်တန်းသွားတဲ့သီလရှင်တဦးဂဲစားထိမှန်ပြီးဒဏ်ရာရရှိခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းရန်ကုန်စစ်တွေကာလမိုင်းတိုင်အမှတ်96အနီးမှာတပ်မတော်ယာဉ်တန်းဖြတ်တန်းစဉ်မိုင်း3လုံးဇက်တိုက်ပေါက်ကွဲခဲ့ပါတယ်ဒီပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတရားခံကိုစုံစမ်းဖော်ထုတ်နေစေရှိကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်ဘူးတီတော်မောင်းတော်ဒေသဘက်မှာ ARSA ကအကြမ်းဖက်အဖွဲ့ကလှုပ်ရှားတာတွေရှိတယ်လို့ချင်းပြည်နယ်ပလဝဒေသမှာ AA ခေါ်ရခိုင်လက်နက်ကိုင်တပ်ဖွဲ့ကလှုပ်ရှားတာတွေရှိနေပါတယ်။